မင်္ဂလာညနေခင်းပါရှင်1982ခုလစဉ်2月29ရက်စကိုကွန်းနေအပြီလ6ရက်အင်္ဂါနေ့ညနေပဲ
မကွာညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်မဟာရကျန်တနေ့မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမိုက်နေစင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါပြည်နယ်နိုင်ငံပါရီမြို့တော်ကနိုထရဒမ်ရှေးဟောင်းဘုရားကျောင်းကြီးမီးလောင်လာမှာပျက်စီးဆုံးဆုံးတာတွေရှိခဲ့ပါတယ်အထူးဆိုရင်စစ်ဆေးမှုတွေဘက်မှလည်းစင်ကာစားကိုတိဖြတ်ပြီးဒီသတင်းပတ်တွင်ထုတ်ပြန်မယ်လို့
အထိတ်မှတ်ကာလမှာဝါပြည်နယ်ရဲ့တိုးတက်ပြောင်းလဲလာမှုတွေနဲ့ပတ်သက်လို့တိုင်းရင်းသားခေါင်းဆောင်တွေရဲ့အမြင်သဘောထားအမျိုးမျိုးရှိနေကြပါတယ်
UWSA ကတိုင်အားရှိတဲ့ပုံမှာသူရဘက်ကလည်းသူ့ကိုလုံးဝကိုထိတွေ့ဘူးပေါ့နော်သူတို့လုံးလက်ဆက်
မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ဟန်တာနဲ့အတူတခြားတိုင်းရင်းသားခေါင်းဆောင်တွေရဲ့သဘောထားမှတ်ချက်တွေကိုလည်းကြားကြရမှာပါ။ရခိုင်ပြည်နယ်မှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးအစိုးရတပ်က၄ချောင်းအကူနဲ့ပါတိုက်ခိုက်နေတယ်လို့ဆိုပါတယ်။တကြံတန်ချက်ထိုးသူတွေကိုတပ်မတော်ဂုံတိုက်ခါထိခိုက်စေတဲ့ပုံမှန်နဲ့ဆွဲချက်တင်သလိုပတ်ပုံမတင်တင်တဲ့တန်ချက်အဖွဲ့တွေကိုလည်းစောင့်ကြည့်ခြင်းခံနေရပါတယ်။မလေးရှားမှာလည်းခွင့်ပြုချက်မတင်မဲ့တကြံပွဲကိုလက်ခံကျင်းပတဲ့ဘုံကြီးချောင်းတစ်ချောင်းချိတ်ပိတ်ခံရပါတယ်။ဒီလိုသတင်းလွှာတွေနားဆင်ကြကြားရဖို့ရှိပါတယ်။အခုရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင
်။ပြည်내နိုင်ငံပါရီမြို့တော်ကအထင်ကြီးအနိုထရဒမ်ရှေးအောင်ဖျားကျောင်းကြီးမှာတနင်္လာနေ့ကမီးလောင်တာကိုမိသက်သမား400 9နာရီကျော်ကြာကြိုးစားနှိမ့်သက်ခဲ့ရပါတယ်။မီးကြောင်ဖျားကျောင်းမှာအကြီးကျယ်ပျက်စီးသွားပေမဲ့အဓိကအဆောက်အအုံပိုင်းကိုကာကွယ်နိုင်လိုက်တယ်လို့ပါရီမီးသက်တပ်ဖွဲ့ကဒီကနေ့ပြောပါတယ်။ဖျားကျောင်းရဲ့မျောစင်တိုင်ကြီးနှစ်ခုနဲ့ကြောက်တုံးအဆောက်အအုံတို့မူလအတိုင်းမပြတ်မစီကျန်ရစ်တာကိုဒီကနေ့တွေ့ရပါတယ်။ဒါပေမဲ့ဖျားကျောင်းရဲ့စနစ်ရာစုနဲ့ခေါင်မိုးနဲ့ထိတ်ချုံမျောစင်ကတော့မီးကြောင်ပြိုကျပျက်စီးသွားပါတယ်။ဖျားကျောင်းကဘာသာရေးအထွတ်အမြတ်ပစ္စည်းတွေနဲ့အမှုပညာလေးရာကြီးတွေပျက်စီးမသွားအောင်ကာကွယ်ပေးခဲ့ကြတဲ့မီးသတ်နဲ့ရဲတပ်ဖွဲ့ဝင်တွေကိုပါရီမြို့တော်ဝန်အန်ဟီဒေါဂိုကကျေးဇူးတင်စကားပြောပါတယ်။နိုထရဒမ်ဖျားကျောင်းကြီးဟာပါရီရဲ့ဝင်းရင်ပဲ့တင်ထက်တဲ့နေရာဖြစ်တယ်လို့မြို့တော်ဝန်ဟီဒေါဂိုကပြောပါတယ်။မီးငိမ့်တဲ့ချိန်အတွင်းရဲတပ်ဖွဲ့ဝင်2ဦးနဲ့မီးသတ်တပ်ဖွဲ့ဝင်2ဦးထံရသွားတယ်လို့မီးသတ်တပ်ဖွဲ့ကပြောပါတယ်။ပြည်နှစ်သမ္မတအီမန်နူအယ်မခရွန်ကမီးကိုအပြည့်အဝမငိမ့်တဲ့နိုင်သေးပေမဲ့အစိုးဆုံးအချိန်လေးကိုရှောင်လိုက်နိုင်ပါပြီလို့ဒေသစံတော်ချုပ်ညတကောင်မတိုင်ကလေးမှာပဲသတင်းတောက်တွေကိုဖျားကြောက်မှာပြောပါတယ်။မီးလောင်တဲ့အကြောင်းရင်းကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့ဖျားကြောက်မှာပြုပြင်ထိန်းသိမ်းရေးလုပ်နေတာနဲ့ဆက်ဆက်နိုင်တယ်လို့မီးသတ်တာဝန်ရှိသူတွေကပြောတဲ့အကြောင်းပြည်နှစ်သတင်းမီဒီယာတွေကဖော်ပြပါတယ်။
ပြည်ကနေ2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းမှာရုရှားနိုင်ငံကဝင်ရောက်ဆက်ဖက်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့စာမျက်နှာ400နီးပါးရှိတဲ့အစီအစဉ်ကိုတီးဖြတ်ပြီးတော့ကြာတာပင်းနေမှာထုတ်ပြန်မယ်လို့အမေရိကန်တရားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့22လကြာစုံစမ်းစစ်ဆေးမှုကိုအသေးစိတ်သိချင်လို့အမေရိကန်ပြည်သူတွေကစောင့်နေကြတယ်ဆိုပေမဲ့2016ရွေးကောက်ပွဲကာလအတွင်းမှာသူ့အနေနဲ့မှားယွင်းတဲ့လုပ်ရက်တွေနဲ့ဆက်ဆက်တာတွေရှိမနေခဲ့ဘူးဆိုတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတင်းလာနေတုန်းကထပ်ပြီးတော့ပြောခဲ့တာပါ။ပြီးခဲ့တဲ့3ပတ်တုန်းကတော့မူလာရဲ့စုံစမ်းတွေ့ရှိမှုအစီရင်ခံစာရဲ့အနှစ်ချုပ်စာမျက်နှာ၄မျက်နှာပါအနှစ်ချုပ်ကိုနိုင်ငံတော်ရှိနေချုပ်ဝီလျံဘာကထုတ်ပြန်ခဲ့ပြီးတော့2016ရွေးကောက်ပွဲမှာထရမ့်နိုင်ရအောင်ထရမ့်နဲ့သူအောင်နိုင်ရေးမဲဆွယ်အဖွဲ့တွေကရုရှားနဲ့ပူးပေါင်းကြံစည်မှုမရှိတဲ့အကြောင်းရှိနေချုပ်ကသုံးသပ်ပေးမယ်လေထရမ့်ကတော့တရားရေးပိုင်းမှာဝင်ဆက်ဖက်ခဲ့ခြင်းရှိမရှိဒီပြူနိုင်ခြင်းမရှိသေးပါဘူး။ထရမ့်တရားရေးပိုင်းဝင်ဆက်ဖက်မှုရှိမရှိမူလာစင်ခစားကအတိမပြည့်နိုင်သေးဘူးဆိုပေမဲ့လေရှိနေချုပ်ဘာနဲ့ဒုတိယရှိနေချုပ်ရော့ရော့ဇန်စတိုင်းတို့ကတော့တရားရေးပိုင်းဆွတ်ဖက်မှုနဲ့ထရမ့်အပေါ်မှာဆွဆွဲမှုမရှိဘူးလို့အဆုံးဖြတ်ထားကြပါတယ်
။အမေရိကန်မက္ကဆီကိုနယ်စပ်မှာဖမ်းမိတဲ့အထောက်အထားမဲ့ရွှေ့ပြောင်းဝင်လာသူတွေကိုဒီမိုကရက်အမတ်တွေကိုစားပြုတဲ့မျိုးတွေကိုပို့နိုင်ခြင်းအစီအစဉ်ဟာနိုင်ငံရေးတာစီရောက်ဖို့ကြိုးစားတဲ့တိတ်ကိုထူးဆန်းပြီးဥပဒေနဲ့မကန့်ညီတဲ့လုပ်ရဖြစ်တယ်လို့အထင်ကရဒီမိုကရက်အမတ်တွေကတနင်္လာနေ့မှာသမ္မတထရမ့်အစိုးရကိုဆွဆွဲပြောဆိုပါတယ်။နေဇာမှာဖမ်းထားတဲ့ရွှေပြောင်းဝင်သူတွေကိုအမေရိကန်နိုင်ငံတော်ကရာပေါင်းများစွာသောမျိုးတွေစီရွှေပြောင်းမဲ့အစီအစဉ်နဲ့ပတ်သက်တဲ့မှတ်တမ်းမှတ်ရာတွေနဲ့ဆက်သွယ်ပြောဆိုချက်တွေကိုပေးဖို့ဒီမိုကရက်အောက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ဂျေရိုနက်လာ၊အလီယာဂမ်မင်းစ်နဲ့ဘန်နီသောမ်ဆန်တို့ကတောင်းဆိုထားပါတယ်။ဒီလွှတ်တော်အမတ်သုံးစလုံးဟာသမ္မတဒေါ်နယ်ထရမ့်အစိုးရကိုစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ကော်မတီတွေရဲ့ဥက္ကဋ္ဌတွေဖြစ်ပါတယ်။နိုင်ငံတော်ကမျိုးအများအပြားရဲ့ဒေသဆိုင်ရာတာဝန်ရှိသူတွေကသူတို့မျိုးတွေဟာရွှေပြောင်းဝင်သူတွေကိုနေထိုင်လုပ်ကန်ခွင့်ပေးထားတဲ့နေရာတွေဖြစ်တယ်လို့ကြေညာထားကြတာပါ။ အဲ့ဒီမျိုးတွေမှာလူဝင်မှုကြီးကြပ်ရေးဆိုင်ရာဖက်ဒရယ်အဆင့်တာဝန်ရှိသူတွေနဲ့ဘယ်လောက်ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ပေါ်ကန့်သက်တဲ့မူဝါဒတွေချမှတ်ထားသလိုတချို့နေရာတွေမှာဆိုရင်အထောက်အထားမဲ့ရွှေ့ပြောင်းနေထိုင်သူတွေကိုမျိုးရည်ဝန်ဆောင်မှုတွေကိုရယူခွင့်နဲ့အထောက်အထားကပ်ပြားရယူခွင့်တွေပါပေးထားပါတယ်
မေဂန်ပြောင်စုဖလော်ရီဒါပြည်နယ်မှာရှိတဲ့သမ္မတ်ထရမ့်ရဲ့မာရာလာဂိုအပန်းဖြေဆိုင်အိမ်ထဲကိုလိမ်ညာပြီးတော့ဝင်ရောက်ခဲ့တဲ့အတွက်ဖမ်းဆီးတရားစွဲဆိုခံထားရတဲ့တရုတ်လူမျိုးအမျိုးသမီးကိုတရားရုံးကအမခံပေးဖို့ညှင်းဆိုလိုက်ပါတယ်။အသက်33နှစ်အရွယ်ယူဂျင်းရှန်ကိုဖလော်ရီဒါပြည်နယ်တရားရုံးတရားသူကြီးကပြီးခဲ့တဲ့တင်းသားနေ့ကအမခံပေးဖို့ညှင်းလိုက်တာပါ။ယူဂျင်းရဲ့အလို့ရကပြစ်မှုကျူးလွန်ရာရောက်ပြီးတော့အမခံပေးလိုက်ရင်နိုင်ငံတွင်းကထွက်ပြေးလွတ်မြောက်အောင်ကြံစည်ဖို့အခွင့်အလမ်းများတယ်ဆိုပြီးတော့တရားရုံးတရားသူကြီးကပြောပါတယ်။ရှင်ကဆွဆွဲချက်တွေအတွက်သူ့မှာအပြစ်မရှိတဲ့ကြောင့်ညှင်းဆိုထားတာပါပြီးခဲ့တဲ့မတ်လ30ရက်နေ့ကတားမြစ်ဧရိယာမာရာလာဂိုဆက်အိမ်တွင်းနဲ့ကိုတရားမဝင်ဝင်ရောက်ဖို့အတွက်ရှင်ကလုံခြုံရေးအရှိတွေကိုလည်းညပြောဆိုခဲ့ပါတယ်သူဆက်အိမ်ဝင်တဲ့ကိုဝင်တဲ့အချိန်မှာတော့သမ္မတ်ထရမ့်ကအနာကဂေါက်ကလပ်တွေမှာရှိနေကြတာဖြစ်ပြီးတော့ရှင်သမ္မတ်အနာထိရောက်အောင်သွားခဲ့တာဆိုတာကိုတော့ဖော်ပြပြောဆိုထားခြင်းမရှိပါဘူးရှင်ကိုဖမ်းဆီးလိုက်တဲ့အချိန်မှာသူနဲ့တူမတင်ငါစရာ software ပါတဲ့ computer thumb drive တစ်ခုကိုတင်စီရခဲ့တယ်လို့ဆွဆွေးမှုတွေရှိပေမဲ့လည်းဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရရှိနေတွေကထူးထူးခြားခြားပြောဆိုတာမျိုးမရှိပါဘူးပြစ်မှုထင်ရှားရင်တော့ဂျန်ခါထောင်နဲ့ငါးနှစ်ထိပြစ်ဒဏ်ချမှတ်ခံရနိုင်ပါတယ
် VOA American တန်ညနေဘက်မြန်မာဘာသာစီစဉ်နေဘူးညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 1683ညစိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့အင်္ဂါညနေပတ်တရနေ့ကိုတိုင်းဆက်လက်ပြောပြနေပါတယ်ဒီကနေ့ကမြန်မာနိုင်ငံတဝန်းဒေသအများပြားမှာဆင်နွှဲနေကြတဲ့မဟာဒကြံပွဲတော်နောက်ဆုံးရက်အတက်နေဖြစ်ပါတယ်ရန်ကုန်နဲ့မန္တလေးမြို့ကြီးတွေပါဝင်နေတဲ့အနှံပြားမှာကြံပွဲတွေကိုပျော်ပျော်ပါပါဆင်နွှဲကြတာတွေ့ရပါတယ်။ဒါပေမဲ့လည်းလူပေါင်းများစွာပါဝင်ဆင်နွှဲတဲ့မဟာကြံပွဲတော်ဖြစ်တာနဲ့အညီထိခိုက်ဒဏ်ရာရသေဆုံးတဲ့ဖြစ်ရပ်တွေလည်းရှိပါတယ်။မဟာကြံအကြိုလေးကနေအကြံနေအထိရန်ကုန်ပြည်သူစေုံကြီးကိုရောက်လာတဲ့စုစုပေါင်းလူနာအရေအတွက် 955 ဦးရှိပြီးသေဆုံးရောက်ရှိသူ9ဦးရှိတယ်လို့ရန်ကုန်ပြည်သူစေုံကြီးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒီကနေ့အတက်နေစီးရင်ကိုတော့မတွေ့ရသေးပါဘူး။တနင်္လာနေ့မနေ့ပိုင်းကချင်းနှင်းကြံပွဲတော်ကိုသွားတဲ့လူ35ဦးပါဆက်လက်နေမြုပ်တာကြောင့်တည်ဆုံးသူရှိပေမဲ့အရေအတွက်အတိအကျကိုတော့မသိရသေးဘူးလို့ပြည်တွင်းသတင်းတွေမှာဖော်ပြကြပါတယ်။အကြံဒီလုံးကပဲနတ်မောက်မြို့မှာရင်းချောင်းနဲ့ကြံရင်ကစားပြီးပြန်လာတဲ့ကားတစီတိတ်မောက်ပြီးတော့ဆက်လျှောက်တဲ့မနေ့တန်းရံရသွားတယ်လို့လည်းသတင်းတွေမှာဖော်ပြကြပါတယ်။ရန်ကုန်မြို့အင်းရကံပေါ်မှာလှဆင်ထားတဲ့ပသိမ်ထီးတွေကိုလူတို့ချို့ကကြံအကြံနေမှာဖြုတ်ယူသွားကြပြီးတဲ့နောက်ဒီကနေ့အတက်နေ့မှာတော့ထီးအစ်တွေပြန်ဆင်ထားပါတယ်။ရန်ကုန်မြို့အပေါ်ဝင်နိုင်ငံတော်ကမြို့ကြီးတွေမှာလမ်းလျှောက်ကြံအဖြစ်နေရာတချို့ကိုတတ်မှတ်ပြီးဆင်နွှဲကြတာဒီနှစ်မှာပိုများလာတယ်လို့နိုင်ငံကျော်အင်းလေးကံမှာလည်းရေပေါ်ကြံပွဲတော်ကိုပထမဆုံးအကြိမ်ဖြစ်ဆင်နွှဲကြပါတယ်
။ဖြင်းနိုင်ငံအလဲပိုင်းမှာမက်သက်ဖက်တမင်းစိတ်ကြွစီတန်ဝက်ကျော်ကိုဗီယက်နမ်ရဲတပ်ဖွဲ့ကဖမ်းမိလိုက်ပါတယ်။စိတ်ကြွစီတုံးစောတာပိုများလာနေတဲ့ community ဗီယက်နမ်နိုင်ငံမှာအခုဖမ်းမိတဲ့မူရင်းစီပမာဏဟာမကြသေးခင်နှစ်တွေအတွင်းမှာအများဆုံးပဲဖြစ်ပါတယ်။နိုင်ငံလေပါငယ်အင်းပြည်နယ်ကအိမ်တလုံးကိုရတဖွဲ့တွေကဝင်ရှာလာမှာတော့စိတ်ကြွစေးပေါင်းပေါင်1300နဲ့အတူလူလေးရောက်ကိုလည်းဖမ်းလိုက်ပါတယ်။တချို့စေးပြားတွေကိုစပီကာတက်တာတွေထဲမှာထည့်ထားတာကိုတွေ့ရပါတယ်။အဲ့ဒီစိတ်ကြွစေးပြားတွေကိုပို့ဖို့အတွက်ကားတွေပေါ်တင်ကန်နီးမှာတင်းတာနေတော့ကဖမ်းမိခဲ့တာလို့ VNN လူတို့လုံခြုံရေးဌာနအဘော်ကောင်အန်နန်ကန်တည်င်းဌာနရဲ့တည်င်းမှာဖော်ပြထားပါတယ်။အဲဒီစိတ်ကြွစီးပြားတွေဘယ်ကလာပြီးတော့ဘယ်ကိုပို့မှလဲဆိုတာကိုတော့စုံစမ်းစစ်ဆေးနေသေးတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မြန်မာလာအိုနဲ့ထိုင်းသုံးနိုင်ငံနေဆက်ရှီတရီကန်ဒေတာမှာထုတ်လုပ်တဲ့ methamphetamine စိတ်ကြွစီးပြားတွေဖိလန်နိုင်ငံကိုဝင်လာနေတယ်လို့မကြသေးခင်နေ့တွေတွင်မှာပြည်တွင်းမှာထုတ်လုပ်တာတွေလည်းရှိရဲဆိုတဲ့တည်င်းတွေမှာဖော်ပြထားပါတယ်။ဖိလန်နိုင်ငံမှာဘိန်းနဲ့ဘိန်းပြူကိုလူကြီးတွေသုံးဆွဲတာအများပြီးတော့လူငယ်တွေကြားမှာဈေးကွက်ထဲကအများပြားဝင်နေပြီးတော့ပါတီပွဲတွေမှာသုံးဆွဲလေရှိကြတဲ့ ecstasy meth နဲ့ ketamine စိတ်ကြွစီးတွေကိုလည်းသုံးဆွဲကြတာများပါတယ်
။ရှီမင်းနိုင်ငံမှာ9နှစ်ကြာပြီဖြစ်တဲ့လက်နက်ကင်တိုက်ခိုက်မှုတွေကြောင့်ကလေးတွေအကြီးအကျယ်ဘေးဒုက္ခရောက်နေကြတယ်လို့ကုလသမဂ္ဂကပြောပါတယ်။တိုက်ပွဲတွေစဖြစ်ကြတဲ့ကဆိုရင်တည်ဆုံးတန်ရသူလက်နက်ကင်တိုက်ခတ်မှုစုဆောင်းခံရသူကလေးငယ်ထောင်ပေါင်းများစွာရှိနေပြီဖြစ်ပါတယ်။တိုက်ပွဲတွေကြောင့်ကလေးတွေဘေးဒုက္ခခံစားရတာဟာတိတ်ကူဆိုးရွားလာတယ်လို့ကလေးငယ်များနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာအထူးကိုယ်စားလှယ် Martin Griffiths ကကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးတစ်ခုမှာပြောသွားပါတယ်။ Saudi Arabia ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ဒါမှမဟုတ်ဟူသီတပုံတွေဟာရေမြင့်ကလေးငယ်တွေတည်ဆုံးတန်ရရတဲ့အဓိကလက်သည်တွေဖြစ်တယ်လို့ကုလသမဂ္ဂကပြောတာ။ဒါပထမဆုံးအကြိမ်တော့မဟုတ်ပါဘူး။အကြမ်းသားတွေထိခိုက်မှုမရှိအောင်ရှောင်ပါတယ်လို့နှဖက်စလုံးကပြောနေတဲ့ကြားမှာပဲထိခိုက်တည်ဆုံးသူအရေအတွက်ကတိုးလာနေတာပါ။ကုလသမဂ္ဂကတော့ရေမြင့်ပဋိပက္ခအဆုံးသတ်ဖို့အတွက်အစမပြတ်ကြိုးပမ်းလှုပ်ဆောင်နေပါတယ်။
ပြီးခဲ့တဲ့မတ်လ14ရက်နေ့တုန်းကတိုက်ခတ်ခဲ့တဲ့ Cyclone Mona ဤတိုင်းတန်ခံခဲ့ရတာကြောင့်မိုဇမ်ဘစ်ဇင်ဘာဘွေနဲ့မလာဝီနိုင်ငံတွေကမုန်တန်းသည့်ပြည်သူထောင်ပေါင်းများစွာကိုကူညီပေးဖို့နိုင်ငံတကာကယ်ဆယ်ရေးအေဂျင်စီတွေနဲ့အစိုးရစစ်တပ်အဖွဲ့တွေအလေးအမြန်လှုံ့ဆော်နေကြပါတယ်။မုန်တန်းကြောင့်သေဆုံးသူတထောင်နီးပါးရှိခဲ့ပြီးတော့လူတော်များများလည်းပျောက်ဆုံးနေသေးပါ။ထောင်နဲ့ချီတဲ့မိသားစုတွေအစားအစာနေစရာနဲ့ကျန်းမာရေးစောင့်ရှောက်မှုတွေလိုအပ်နေတယ်လို့နိုင်ငံတကာကျန်းမာရေးစောင့်ရှောက်မှုအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့နေစည်းမကျဆရာဝန်များအဖွဲ့ကပြောပါတယ်။မုန်တန်းသည့်ဒေသတွေကလူတော်များများဟာလေကာလဝဲယောဂါနဲ့ငှက်ဖျားယောဂါကူးစက်ခံရနိုင်ခြင်းရှိတဲ့အခြေအနေမြင့်မားနေပြီးတော့မိုဇမ်ဘစ်နိုင်ငံကဘူစီမြို့နဲ့တခြားဝေးလံတဲ့မြို့လေးမြို့မှာကျန်းမာရေးဝန်ကြီးဌာနကကာလဝဲယောဂါကာကွယ်ဆေးထိုးပေးနေတာကိုလည်းနေစည်းမကျဆရာများအဖွဲ့ကကူညီပေးနေပါတယ်။မုန်တိုင်းလွန်ကာလတစ်လလောက်ကြာခဲ့ပြီဖြစ်ပေမဲ့လည်းမုန်တိုင်းသင်ပြည်တွေရင်ဆိုင်နေရတဲ့အခက်အခဲပြဿနာတွေကတော့အဆုံးမသတ်နိုင်သေးပါဘူးရှင်။
မဟာတကြံတက်နေ့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်းစင်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်သွယ်မေးမြန်းချက်တွေသတင်းလှတွေဇက်တိုက်နားဆင်ရပါမယ်။ဝပြည်သွေးစည်းညီညွတ်ရေးပါတီ UWSA UWSP ရဲ့ငြိမ်းချမ်းရေးတည်ဆောက်မှု230ပြည့်ပွဲတော်ကိုတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေဟာဝပြည်နယ်ဟာများစွာတူးတက်ပြောင်းလဲလာခဲ့တဲ့အကြောင်းနဲ့ဒီတူးတက်မှုဟာလူလက်နက်အင်အားပေါ်အခြေခံနေကြောင်းသုံးသပ်ကြပါတယ်။တစ်ဆက်တည်းမှာပဲတူးတက်မှုဟာလူလက်နက်အင်အားပေါ်အခြေခံနေတဲ့ဆိုရင်ငြိမ်းချမ်းရေးအတွက်စိုးရိမ်စရာတွေဖြစ်လာမယ်လို့တွက်ဆတာတွေလည်းရှိပါတယ်။လက်ရှိပန်ဆက်မျိုးကိုရောက်နေတဲ့တိုင်းရင်းသားခေါင်းဆောင်တွေရဲ့အမြင်တွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပန်ဆက်မျိုးကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးအစိုးရနဲ့ငြိမ်းချမ်းရေးရယူခဲ့တဲ့နှစ်30ပြည့်ပွဲတော်ကိုဒီလ16ရက်နေ့နဲ့18ရက်နေ့တွေမှာကျုံမြန်မာနယ်စပ်ပန်ဆန်းမြို့မှာကျင်းပမှာဖြစ်ပါတယ်။ဒီခမ်းနားကိုတိုင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေတက်ရောက်လာကြရမှာတည်ရင်မျိုးသားအစည်းအရုံး KNU ရဲ့ဗဟိုကော်မတီဝင်ဘရိုမန်းကြီးမောင်ကပါဆန်းမျိုးရဲ့လက်ရှိအခြေအနေအပေါ်အခုလိုပြောဆိုပါတယ်
။ပါဆန်းကလွန်ခဲ့တဲ့82ခုနှစ်ကကျွန်တော်ရောက်ခဲ့တယ်။တဲဆုပ်ကလေးတွေပဲရှိတယ်။သခင်ပါသိတဲ့တော့မှတဲဆုပ်ကလေးနဲ့နေရတာအောက်ဆီဂျင်ဘူးနဲ့ကျွန်တော်သခင်ပါသိတဲ့ကိုကိုယ်တိုင်တွေ့ခဲ့တယ်။ကေအန်ယူကလွတ်လိုက်လို့ကျွန်တော်လာဒါမြေအောက်အနေနဲ့ကျွန်တော်လာတွေ့ခဲ့တယ်။အရင်တော့ဘာမှမရှိဘူး။ဒီဟာတော်ကြီးတွေပဲနော်။နှစ်30မှာဒီလိုဖြစ်လဲဆိုတာဘကပတွေလည်းဒီမှာအခြေမဆိုင်နိုင်လဲဆိုတာတိုင်းသားတွေအပေါ်မှာမကန်တဲ့ policy ကိုမကျေသုံးနိုင်လို့ဘကပတွေအခုပျောက်ဆုံးသွားတာ။ဒီနေ့ဝါမျိုးသားတဲ့ဒီလိုကိုချီတော့ဘောကိုရပြီဖုံမျိုးတွေ့တဲ့ဆိုတာသူတို့ရဲ့မှန်ကန်တဲ့ policy တရားကိုချနိုင်လို့ဒီလိုတိုးတက်တာပဲဒီပုံမှာရောမူရီတာဖြစ်တယ
်ချင်းမျိုးသားတက်ဦး CNF ကဗဟိုအလုံးမှုဆောင်ကော်မတီဝင်ဘုံဘူးကြီးဆော်လမွန်ကတော့လက်ရှိပန်ဆန်းမျိုးအပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်တိုင်းသားဒီနေမီတွေတော်တော်ရောက်ခဲ့တယ်ဒါဒီနေမီရောက်တော့ကျွန်တော်စိတ်မှာတော်တော်လေးကိုအားရကျေနပ်မိသွားတယ်သူတို့ကသူတို့ကသူတို့လှုပ်လှုပ်လှက်လှက်ပေါ့နော်အုပ်ချုပ်တဲ့စီမံခန့်ခွဲတဲ့ရှာဖွေတဲ့စားတောက်တဲ့အဲ့ဒီနေရာမှာဒီနေရာရောက်လာတော့လည်းဒီအဆောက်အဦတွေကစပေါ့ကျွန်တော်တို့ဒီမြန်မာနိုင်ငံတိုင်းသားတွေဒီတိုင်းထဲမှာတော့တူအောင်တူလှုပ်ချင်းအဖြစ်ဒီလိုရပါလားဆိုတဲ့ဟာလေးပေါ့နော်အဲ့ဒါလေးတွေကျွန်တော်စိတ်ထဲမှာတော်တော်ခံစား
ပတ်စံမျိုးရဲ့တူးတက်တဲ့အခြေအနေပေါ်မှာတော့ဘုံမူကြီးဆော်လမွန်ကအခုလိုဆက်ပြောပါတယ်
ကျွန်တော်အမေတော့တို့လူကြီးတွေနဲ့လည်းဆွေးနွေးချင်းအဖြစ်ကျွန်တော်တိုင်းသားကောင်းဆောင်တခြားလူတွေနဲ့ဆွေးနွေးချင်းအဖြစ်တို့ကဒီလက်နဲ့ပေါ့နော်လက်နဲ့အင်အားလူအင်အားတိဆောက်နိုင်တဲ့အတွဲမွန်ဒီလူလူချင်းတွေရသွားတယ်ကျွန်တော
်မြန်ပြည်ပါတီ NMSP ရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကတော့တက်အင်အားရှိမှအခွင့်အရေးရှိမယ်ဆိုတဲ့ပုံစံမျိုးဖြစ်သွားရင်ငင်းချမ်းရေးလုပ်ငန်းစဉ်တွေဟာပုံမိုဝေးကွာသွားနိုင်ကြောင်းသုံးသပ်ပါတယ်
ကျွန်တော်မြင်တာကတော့เนาะ UWSA ကတိုင်အားရှိတဲ့ပုံမှာเนาะစက်ဖက်ကအစိုးရဘက်ကလည်းသူ့ကိုလုံးဝကိုမထိဘူးเนาะမထိသေးဘူးပေါ့နော်သူတို့လှုပ်လှက်ခွေးရတဲ့အများကြီးရတာအဲ့ဒီယူဆမျိုးကကျွန်တော်တွေ့ရင်တိုင်အားရှိမှအခွင့်အရေးရှိမယ်ဆိုတဲ့ပုံစံမျိုးเนาะအဲ့လိုပုံမှာတိုင်းသားတွေဘက်ကခံယူမိသွားရင်အားလုံးကလက်နဲ့အားပေါ်ပါမယ်တိုင်းအားကြီးဖို့ပေါ့နော်အဲ့ဒါကိုပဲကြိုးပမ်းတည်ဆောက်ရင်ကျွန်တော်ဒီငြိမ်းချမ်းရေးကိစ္စပူပြီးတော့ရှေ့ဝေးသွားနိုင်တယ်
မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့22ဖွဲ့မှာဝါဒီသွေးစည်းညီညွတ်ရေးပါတီ UWSP UWSA ဟာအင်အားအတောင်တင်းဆုံးလက်နက်ကိုင်တပ်ဖွဲ့ဖြစ်ပြီးရင်းချမ်းရေးရယူခဲ့တဲ့နောက်ပိုင်းမှာအစိုးရတက်မတော်တဲ့တိုက်ပွဲကြီးကြီးမားမားဖြစ်ပွားတာမရှိခဲ့ပါဘူး လက်ရှိကျင်းပမဲ့နှစ်30ပြည့်ပွဲတော်ကိုအစိုးရကိုယ်စားလှယ်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေဒေသခံတိုင်းရင်းသားပြည်သူတွေပါဝင်တက်ရောက်ကြမှာဖြစ်ပါတယ်ပွဲတော်မစတင်မီရိုးရအကားနဲ့စီရေးပြလေ့ကျင့်တဲ့အချိန်မှာပါဝင်သူတွေနဲ့လာရောက်အားပေးကြည့်ရှုတဲ့အပိယိတ်သက်ဟာတောင်ကနန်းအထိရှိနိုင်ကြောင်းခံမှန်းကြပါတယ
်။ကိုမိုးစောပြောပြသွားတာပါရှင်။မြန်မာနိုင်ငံတဝန်းရိုးရတချံရေသပင်ပွဲတော်တွေဆင်နွှဲနေတဲ့အချိန်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှာတော့အစိုးရတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီမနက်မြောက်ဦးနယ်မင်းပြားနယ်အဆက်ပန်းမြောင်းရှိချောင်းဘက်မှာတိုက်ပွဲဖြစ်ခဲ့ပြီးအစိုးရတပ်ဖက်ကလေကြောင်းအကူသုံးတိုက်ခိုက်တာတွေရှိတဲ့အကြောင်းအေအေဘက်ကပြောပါတယ်တိုက်ပွဲတွေကြောင့်ဒေသရင်းကြေးရွာလူလူကြားစိုးရိမ်မှုတွေတိုးလာနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအိမ်သတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြောက်ဦးမြို့နယ်နဲ့မင်းပြားမြို့နယ်ဆက်ပန်းမြောင်းရှိချောင်းဘက်မှာစစ်မတော်နဲ့အေအေဖွဲ့တို့စိုက်ပွဲပြင်းထန်စွာဖြစ်နေတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
မနေ့ကနေ့ခွေလောက်ကစပြီးတော့ဒီမြောက်မြို့နယ်နဲ့မင်းပြားမြို့နယ်အစပေါ့နော်အဲ့ဒီပန်းကောင်းရှိချောင်းခေးမှာအဲ့ဒီမှာတိုက်ပွဲဖြစ်နေတာရှိတယ်ဗျ။နော်တိုက်ပွဲကအဲ့မှာပြင်းပြထန်ထန်ဖြစ်နေတယ်။နောက်ဆုံးရရှိတဲ့တင်ရဆိုရင်တော့ဗမာစစ်တပ်ကအဲ့မှာဒီ30ဝန်းကျင်လောက်ကျဆင်းနေပြီဆိုပြီးတော့သိရတယ်ဗျ။အဲ့မှာဒီလေကြောင်းကနေပြီးတော့ဒီ Jet Fighter နှစ်စီးနဲ့လာပြီးတော့သူတို့ဘုံကျဲတိုက်ခိုက်မှုတွေလုပ်နေတယ်ဒီဟာရင်ဒီနယ်လေအဲ့ဒီမှာဒေတာတွင်တိုးတောင်တွေကိုရန်တမ်းပြီးတော့ပြစ်ခတ်နေတာရှိတယ်ဗျ
။ဒီတကြံသက်နေပန်းမြောင်းချေချောင်းတိုက်ပွဲမှာမြမတမတော်ဘက်ကထိခိုက်ကြဆုံးမှုများပြားတယ်လို့ရခိုင်တပ်တော်ဘက်ကပြောဆိုနေတယ်လို့ VOA အနေနဲ့သိချာသိမပြုတ်နိုင်သေးပါဘူး။ဒီနေ့မနေ့ပန်းမြောင်းချေချောင်းတွင်နှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ရမှာတော့အနီးအနားကျောင်းတောင်ရွာသားတွေကြောက်လန့်နေကြတယ်လို့မြောက်ဦးမြို့ခံကိုအောင်ထွန်းကပြောပါတယ
်။လက်နက်ငေးတန်ရောလက်နက်ကြီးတန်ရောတရဆက်ကြောင်းနေရတယ်တောင်တန်းတွေပေါ့။ကျောင်းတော်ရွာသားတွေကတော့လုံးလုံးစီကတော့သူတို့ရွာမှာပဲပေါ့အပြင်းနဲ့မထွက်ရဘူးသူတို့လုံခြုံမဲ့နေရာအင်းအောက်တွေတော့မှအဲ့လိုနေကြရတယ
်ဒီကနေ့တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့သတ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးဒါပေမဲ့ဒီရက်ပိုင်းတွင်ရခိုင်သတ်မတော်ကြီးရဲ့မြောက်ဦးမြို့နယ်တွင်းကလေကြီးရေစခန်းတစ်ခုကတော့မြမသတ်မတော်ကစိမ့်ပိုင်ရရှိခဲ့တယ်လို့သတ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စော်မင်းတို့က VUA ကိုမနေ့ကပြောဆိုခဲ့ပါတယ်
ရောက်အချင်းမြောက်ဖက်မှာကျွန်တော်တို့ရင်းရင်းစခန်းလုပ်သွားတဲ့နေရာတွေသိမ်းမိရရှိတယ်။အဲဒီကနေပြီးကြည်စံနေရတယ်၊ဒီဘုံကိုနေရတယ်၊ဒီကြည်စံတဲ့ရတာရှိတယ်၊ဒီမိုင်းနေရတာရှိတယ်
။အေးပြန်ကြားရေးတာဝန်ခံခိုင်တုခကတော့ရခိုင်တမတော်အေးရဲ့မြောက်ဦးစခန်းကိုတမတော်ကနေဒီလ73ရက်နေ့ကသိမ်းပိုင်ရရှိတယ်ဆိုတဲ့သတင်းထုတ်ပြန်ချက်ဟာမမှန်ကန်ဘူးလို့ပြောပါရယ်။
ကျွန်တော်တို့တင်တန်းကျောင်းတွေပါတယ်တင်စီရမီးရဆိုတဲ့ဥစ္စာမျိုးကမရှိဘူးအဲ့ဒီနေရာမှာကျွန်တော်တို့ကတင်တန်းကျောင်းကိုမရှိတာသူတို့ဒီတင်တန်းကျောင်းကိုသိမ်းပိုက်ရရှိတယ်ဆိုတဲ့ဥစ္စာကလည်းလုံးကြံပြီးတော့ပြောတာပဲဖြစ်နိုင်
လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသနှံမှာမြမသမတော်နဲ့အေအေတို့စိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့စစ်ဘေးရှောင်ရေတွက်ဟာလည်းများပြားလာနေပါတယ်အခုလိုစိုက်ပွဲဖြစ်ပွားနေမှုစစ်ရှောင်ရွာသားတွေအသည့်ဒုက္ခရောက်နေတဲ့အခြေအနေကြောင့်ဒီနှစ်ကြားရောက်တဲ့ကြံပွဲမှာရန်ကုန်စစ်တွေမြောက်ဦးကြောက်တော်စတဲ့မြို့တော်တော်များများမှာရခိုင်ရိုးရွာကြံရေကစားမှန်တပ်နဲ့ပျော်ပွဲကျင်းပခြင်းမရှိဘဲဝန်ထမ်းချင်းအသိအမှတ်ကိုပြသခဲ့ကြပါတယ်။ဒါပေမဲ့လည်းမြောက်ဦးမြို့နယ်တွင်စစ်ဆောင်စခန်းတွေမှာတော့ဒုက္ခသည်တွေအတွက်သတင်းကဖြစ်ဖြစ်စိတ်သက်သာရာရရှိဖို့ဆိုပြီးမြောက်ဦးလူငယ်ဖွဲ့နဲ့ဂီတဝါဒနာရှင်ဖွဲ့တို့ပူးပေါင်းပြီးဖိမဆွဲယူလက်သွဲကူဖြည့်ဖြော်ရေးစီစဉ်တခုတင်ဆက်ခဲ့တယ်လို့မြောက်ဦးမြို့ခံကိုအောင်ဆုံးကပြောပါတယ်။
ဒီပြင်းကိုသွားပြီးဒီနေ့ဆိုလို့ရှိရင်ခုများတဲ့ဆောင်ဘုန်းတော်ကြောင်းကသက်ွက်တဲ့စကြမှာစစ်ပွဲကိုကြောက်ပြီးတော့ကြံတွင်းမှာတောင်မှသူတို့ကစိတ်အေးချမ်းမှုမရှိနိုင်ဘူးပေါ့သူကဆိုရင်ပြီးတော့နေရတယ်ခဏတာကိုသူတို့ကုံဆုံးနေရတာအဲအဲ့လိုမျိုးဖြူပြေးနဲ့လာပြီးတော့မှတနာကြီးနှစ်နာရီပို့ရအဲ့လိုမျိုးလေးလုပ်လိုက်တော့အနည်းဆုံးကတော့သူတို့အဲ့ဒီနာရီပိုင်းလေးကိုစိတ်သက်သာရရမှာပေါ့သူတို့ပြင်ရှင်မှုတစ်ခုတော့ရမှာပေါ့အဲ့ဒါပါပဲ
စစ်ဘွယ်ကလာတွင်စစ်ဘေးရှောင်တွေရဲ့စိတ်တန်ရာတွေဆော့ချနိုင်ရေးအတွက်ရည်ရွယ်ချက်နဲ့ဖြေပျော်ခဲ့တယ်လို့သူကဆိုပါတယ်။2018ခုနှစ်နိုဝင်ဘာလကစပြီးတော့2019ခုနှစ်ဧပြီလအထိရခိုင်ပြည်နယ်တွင်မြမသမတော်နဲ့အေအေတို့တိုက်ပွဲကြောင့်စစ်ရှောင်ဥယျာဉ်3000ထိတိုးပွားလာနေပြီးစားတော့နေထိုင်ရေးမှာခက်ခဲတွင်လည်းရင်ဆိုင်နေရပါတယ်ခင်ဗျာ
။ဟုတ်ပါတယ်။တကြံတွင
်နိုင်ကွင်းရင်ပြောပြခဲ့တာပါရှင်။အခုလိုတကြံကာလမှာအစင်လာတန်ချက်ထိုးကြသူတွေကလူငယ်တချို့ကိုတမရကိုဂုံတိတ်ခါထိခိုက်စေတယ်ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲလိုက်ပါတယ်။စစ်စရေးစင်စားမတင်ပဲတန်ကျပ်ထိုးကြသူတွေကိုလည်းအာဏာပိုင်တွေကအနီးကပ်ဆက်လက်စောင့်ကြည့်နေကြတယ်လို့လည်းတန်ကျပ်အဖွဲ့ဝင်တချို့ကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကအပြည့်အစုံပြောပြမှာပါရှင်။ပြည်ဝင်မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ ကျမတို့ VOA ကိုဆက်သွယ်လို့ရင်ဆက်သွယ်လို့တဲ့တယ်လီဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးဖြစ်ပါတယ်။အခုမဆုမွန်ရဲ့သတင်းကိုဆက်ပြီးတော့နားဆင်ကြရအောင်ပါရှင်
။ဟုတ်ပါတယ်။တကြံတွင်တန်ချက်ထိုးသူတွေကလူငယ်တချို့ကိုအာဏာပိုင်တွေဘက်ကဟန်တားမှုတွေအနီးကပ်စောင့်ကြည့်နေတာတွေအပြင်အခုနောက်ဆုံးတရားစွဲတဲ့အထိဖြစ်ခဲ့တာပါ။တန်ကြားထိုးဖျော်ပြရာမှာစစ်တပ်ကိုထိခိုက်စေတဲ့အပြုအမူတွေပါဝင်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့လူငယ်တန်ကြားအဖွဲ့တစ်ခုဖြစ်တဲ့ဒေါင်းတို့မျိုးဆက်အဖွဲ့ကဥဆောင်သူတွေကိုတော့ရန်ကုန်တိုင်းစစ်ဌာနချုပ်ကအရာရှိတဦးကတရားလူလုပ်ပြီးတော့တရားစွဲခဲ့တဲ့အကြောင်းကိုရိုက်တရားစွဲခံခဲ့ရသူတဦးဖြစ်တဲ့ကိုပိုင်ရဲသူကပြောပြပါဗျ။ကျွန်တ
ော်တို့ဒီရန်ကုန်တိုင်းစစ်ဌာနချုပ်ကသူ့ရဲ့ပုံမူတန်ထွန်းရဲဆိုတဲ့လူကတရားလူလုပ်ပြီးတော့မရန်ကုန်ရဲစခန်းမှာကျွန်တော်တို့တရားစွဲထားပါတယ်။အဲ့တော့မင်းရညာကကျွန်တော်တို့တန်ချက်ပြီးတဲ့အချိန်အထိကိုရှင်းရီဆောင်ခေါ်ပြီးတော့စကောင်းခေါ်ရတယ်ခေါ်ပြီးတော့ရစစ်ချက်တွေပါကျွန်တော်ပေးလိုက်ရတာရှိပါတယ်။ချက်တစ်ချောင်းကာကြီးနဲ့တရားဆက်ရတော့ကျွန်တော်တို့ထူတဲ့တန်ချက်တွေမှာစတဲ့နဲ့ပတ်သက်တဲ့တန်ချက်တွေပါပါတယ်။အဲ့တန်ချက်တွေမျိုးကိုတော့ရဲ့ Facebook page မှာ live လွှဲထားလို့ရပါတယ်။အဲ့လိုချက်လက်နဲ့ဒီလိုဆောင်တဲ့အကြံပြုတိကပါတယ်။
တန်ကြအဖွဲ့ကလူငယ်တချို့တရားစွဲခံရပြီးနောက်တနေ့ဖြစ်တဲ့တကြအတက်တွေမှာလည်းလုံခြုံရေးအာဏာပိုင်တွေဘက်ကအနီးကပ်စောင့်ကြည့်မှုတွေရှိနေတော့မယ်လို့ပြည်သူအတန်အိုးဝေတန်ရဲ့တန်ကြအဖွဲ့ကမတ်ပူပူကပြောပြပါဗျာ။ဟုတ်ကဲ့
အခုကကောရိုနာကိုနဲ့တရားတော်ဆောင်လိုက်ရတယ်ဆိုတော့ဒီအဲကျုပ်သားကိုဆိုင်ပြီးနေတယ်ဟိုတိုင်းစားတော့မှုလို့ကျွန်တော်ဆောင်လိုက်
ဒီကနေ့အတက်နဲ့တန်ချက်ဖြောပြရပါတော့တရားစွဲခံလိုက်ရတဲ့တန်ချက်အဖွဲ့ကလူငယ်တွေကိုအားပေးထောက်ခံကြောင်းပြသခဲ့တယ်လို့ကျောင်းသားလူငယ်တွေစုဖွဲ့ထားတဲ့ K2 အိုးဝေတန်ချက်အဖွဲ့ကကိုဖြိုတနာကပြောပါတယ်
။ကျွန်တော်ညီနောင်သမဂ္ဂရေဘော်တွေဖြစ်တဲ့ကျွန်တော် K2 အိုးဝေတန်နဲ့ကျွန်တော်တို့ဒီထောင်းလို့မျိုးဆက်တန်ချက်နှစ်ဖွဲ့နောက်ပြီးတော့တို့ကြောင့်ကျွန်တော်တို့တို့အတန်ရေကျွန်တော်တို့ပိတ်ခံရတယ်ပေါ့နော်။ကျောင်းနေရင်လေးဖွဲ့ပိတ်ခံရတယ်အဲ့လိုပိတ်ဆံရတဲ့ပုံမှာကျွန်တော်အနေနဲ့ကတော့တက်ပေါ်တဲ့မန်းတဲ့တိုင်းမှာကျွန်တော်တို့ဒီဝန်ကြီးအနေနဲ့တမနစ်ပြည်ရင်တက်ပြီးတော့ကျွန်တော်တို့မြန်မာပြည်ရဲ့လွတ်စွာထုတ်ဖို့ပြုစုစုခွင့်ရဲ့ဇာပနာကိုကျွန်တော်ချပါတယ်အနေနဲ့ကျွန်တော်တမနစ်ပေါ့နော်အနေနဲ့အဲ့ဒါကိုကျွန်တော်လုပ်ဖြစ်ပါတယ်ဒီဘက်မှာတော့ကျွန်တော် NLD အနေနဲ့ပေါ့နော်အမျိုးသားမျိုးကြီးဘွားချုပ်နေတဲ့ကျွန်တော်ဒီပြည်သူ့ဘက်ကိုမျက်နှာမဝင်ရင်းပြည်သူ့ဘက်ကိုကြောခိုင်းလိုက်ပြီလားပေါ့နော်ပြည်သူ့ဘက်ကိုကြောခိုင်းပြီးရောစစ်တပ်နဲ့လက်ဆွဲနှုတ်ဆက်လိုက်ပြီလားဆိုတော့ကျွန်တော်ကမျိုးထုံးမှုတွေကတော့ဒီတန်ရက်တစ်ချိန်မှာမြန်ထက်ဖြစ်ပါတယ
်။မြမရိုးရအတာတစ်ချက်ကာလမှာတော့အစင်အလာအဖြစ်နိုင်ငံရေးစီးပွားရေးလူမှုရေးပကတိအခြေအနေတွေပေါ်မှာလူတို့ရဲ့ခံစားချက်တွေကိုရောင်းပြန်ထည့်ဟပ်ပြီးတော့တန်ချက်ထိုးတယောထောက်ပြလေးရှိတယ်ပါတယ်။ဒါပေမဲ့လည်းတန်ချက်တွေရဲ့ဝေဖန်ထောက်ပြမှုတွေကိုတော့မကြာခဏဆိုသလိုအာဏာပိုင်တွေဘက်ကညှိနှိုင်းလေးရှိသလိုအခုအခါမှာလည်းကြိုတင်ခွင့်ပြုချက်ရယူပြီးမှတာတချက်မှန်တဲ့တွေမှာဖျော်ဖြေခွင့်ပေးထားတာလည်းဖြစ်ပါတယ်ရှင်။
တော်ရှိပါခင်ဗျာမြမနှစ်ခုအတာတကြံသူပြတော့ရန်ကုန်တကြဆိုလို့ရှိရင်ဟိုးအစဉ်ဆက်ကလေးကတန်ကြက်နဲ့တွဲဖက်လာခဲ့တာပါလူဖွဲ့စည်းမှာဖြစ်ပျက်နေတဲ့ပုံရိပ်တာဝန်ရှိသူတွေရဲ့ဟာကွက်အားနည်းချက်တွေကိုချစ်စရာကောင်းလို့တေယောလောင်ပြောင်တဲ့ဝေဖန်မှုဓလေ့လိုမျိုးဖြစ်လာခဲ့တာပါဒီအတွက်လည်းအရင်အာဏာရှင်ခေတ်မှာဆိုလို့ရှိရင်တန်ကြက်ဖွဲ့တွေတကြံပြီးပြီဆိုရင်အချုပ်ထဲရောက်တဲ့ဘဝတွေရှိခဲ့ဘူးပါလေဒါပေမဲ့လည်းလူထုကရွေးချယ်တဲ့ဒီမိုကရေစီရသအစုကလက်ထက်မှာတကြံတန်ကြက်တွေကိုစင်စါမတင်ရင်ခွင့်မပြုနိုင်ဘူးဆိုတဲ့အဖြစ်ကတော့စမ်းပါလေအခုနှစ်ရန်ကုန်တကြံမှာကြံတန်ချက်တကိုခွင့်ပြုမိမိရလို့ရှိရင်စင်ပေါ်ဖြိုပြေခွင့်မပေးတဲ့အပေါ်သရရှင်တွေဘယ်လိုယူဆပါလဲလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးတော့မှာဖြစ်ပါတယ်။ပအဝင်ဆွေးနွေးမိများလို့ရသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယူဆချက်ကိုယ့်ရဲ့မိကုန်းတွေကိုစားလိုက်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5-4ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြပါတော့ရှင်တွေကိုကြည့်ကြပါလိမ့်ခင
်ဗျာ။ဒီနေ့ညတရားလေးလိုက်မှာပါဝင်ဆွေးနွေးလက်ဝတ်ထပ်မံဖိတ်ခေါ်ပါရရှင်။မလေးရှားနိုင်ငံကွာလာလမ်ပူမြို့နယ်နီးတဲ့ကကြမ်းရက်ကမြစ်တာဝိဟာရရွှေကြောင်းမှာမြမရွေရကြံပွဲကိုစီပင်ခွင့်ပြုချက်မယူဘဲကျင်းပတာကြောင့်ဘုံကြီးကြောင့်ချိတ်ပိတ်ခံရပါတယ်။စီပင်ခွင့်ပြုချက်မပါဘဲကြံပွဲကျင်းပတဲ့အပြင်ရက်ွက်ထဲမှာစူညံနေကြတဲ့အတွက်မလေးရှားရဲတွေကချိတ်ပိတ်လိုက်တာဖြစ်ပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမှသတင်းပေးပို့ထားပါရရှင်
။မလေးရှားနိုင်ငံကွာလာလမ်ပူမြို့အနီးကကြမ်းဆိုတဲ့နေရာကမြမဖုံးတော်ကြီးကြောင့်တောင်ဖြစ်တဲ့မြစ်တာဘီဟာရရွှေကြောင်းလို့ခေါ်တဲ့ဖုံးတော်ကြီးကြောင်းဟာတကြံကာလအတွင်းမှာမဟာတကြံပွဲလုပ်ခွင့်စိုင်းပုတ်တင်ခွင့်မန်တက်ထိုးခွင့်စတာတွေကို ซีบินตายายกอมติเยควินบิวเจมยูราจองโกยักกั่วตวยมาสุญญ์หมู่ริจองบาเอบิลา
啊，你今朝你平常遇到几多客家了？人家是叫你的，人家是叫比较多，上下面你对嘛？人家话题比较多了，底下你比较偏下比较多吧？人家叫的不咯？叫咯，听不比咯，明年啊，哎，下午来比咯，今年啊你比咯，来比出来比较多了，他说来比咯，你就可以让了，接下来就出来开开，出来开比咯，我这，你就让回来比较好，啊那个明年啊来比咯，就七八个叫叫，你出来你让出来。
那里的老师，比如你归拢的，比如你，然后这边老进来的嘛，这边昆州这个岛的，这边昆州这个岛，然后这个政府来建的咯，交易起码做，先那个做来建，政府应该是要昆州建岛嘛，交嘛如果咯，再不一点的嘛咯，再不一点的，我啥看到的路嘞，就到昆州这边路嘞啵，你看看门的也起码外地的，就到这边新的城市，它才出来的。
ဒီကမန်ကြီးကတော့မြန်မာနဲ့ဆုံးရဝင်းကျင်လို့ရှိနေတယ်ခင်ဗျာ။ဘယ်လိုမှမလို့ကြက်တနာမျိုးကသာမန်ဖြစ်ခဲ့ဘူးပေါ့နော်။သူတည်းရဲ့အပြောရတော့ဆောင်းရှိပြီးဒါမျိုးလုပ်ခဲ့တာလေဆိုတော့ဒီနေ့ပါပေါ့။မြန်မာတန်ယုံကတော့ပွဲတော်ကာလရုံးပိတ်ရဖြစ်တာကြောင့်ဒီပြဿနာကိုဖြေရှင်းပေးနိုင်တာတွေတော့မရှိသေးဘူးလို့ဆိုပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့ကမြန်မာတန်ယုံကိုကို
အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလိုက်ဆွေးနွေးကံကိုနားဆင်ကြရမှာပါ။အခုအင်္ဂါနေ့ညနေခင်းထိပ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင
်။ပြည်ထောင်နိုင်ငံပါရီမြို့တော်ကအထင်ကရနိုထရဒမ်ရှီယွန်ဘုရားကျောင်းကြီးမှာလင်းလာနေကမိလောင်နာကိုမိသက်သမား400-600နာရီကျော်ကြာစူးစမ်းနှိမ့်သက်ခဲ့ရပါတယ်။မိကြောင့်ဘုရားကျောင်းမှာအကြီးအကျယ်ပျက်စီးသွားပေမဲ့အဓိကအဆောက်အဦမိုင်းကိုကာကွယ်နိုင်လိုက်တယ်လို့ပါရီမီတာတပ်ဖွဲ့ကဒီကနေ့ပြောပါတယ်။ဘုရားကျောင်းရဲ့မျှော်စင်တဲ့ကြီးနှစ်ခုနဲ့ကြောက်တုံးအဆောက်အဦတို့မူလအတိုင်းမပြတ်မစီးကြံရစ်တာကိုဒီကနေ့တွေ့ရပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံရဲ့ဝင်ရောက်စစ်ပွဲမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စာမျက်နှာ400နီးပါးပါအစီအစဉ်ကိုတိဖြတ်ပြီးကြာတာပတိနေ့မှာထုတ်ပြန်မယ်လို့အမေရိကန်တရားရေးဌာနကကြေညာထားပါတယ်။မြန်မာနိုင်ငံတဝမ်းတကြံအတက်နေ့ကိုဒီကနေ့ဆင်နွှဲခဲ့ကြပြီးတော့မဟာတကြံအကြိုနေ့ကနေအကြံနေ့အထိရန်ကုန်ပြည်သူစေုံကြီးကိုရောက်လာတဲ့စုစုပေါင်းလူနာအရေအတွက်955ဦးရှိပြီးသေဆုံးရောက်ရှိသူ9ဦးရှိတယ်လို့ပြည်သူစေုံကြီးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒီကနေ့အတက်နေ့စီးရင်ကိုတော့မတွေ့ရသေးပါဘူး။တနင်္လာနေ့မနေ့ပိုင်းကချင်းနှင်းတကြံပွဲတော်ကိုသွားတဲ့လူ35ဦးပါဆက်လက်နေမြုပ်တာကြောင့်သေဆုံးသူရှိပေမဲ့အရေအတွက်အတိအကျကိုတော့မသိရသေးပါဘူး။အကြံနေတုန်းကလည်းနတ်မောက်မြို့မှာရင်းချောင်းနဲ့တကြိုင်ကစားပြီးပြန်လာတဲ့ကားတစ်စီးတိတ်မောက်ပြီးတော့ဆက်ရှိရောက်တဲ့မနေတန်ရသွားပါတယ်။ဗီယက်နမ်နိုင်ငံအလဲပိုင်းမှာမက်သမ်ဖက်တမင်စိတ်ကြွစီတံဝက်ကျော်ကိုဗီယက်နမ်ရဲတပ်ဖွဲ့ကဖမ်းမိလိုက်ပါတယ်။စိတ်ကြွစီသုံးဆွဲတာပိုများလာနေတဲ့ကွန်မြူနစ်ဗီယက်နမ်နိုင်ငံမှာအခုဖမ်းမိတဲ့မူရစီပမာဏဟာမကြသေးခင်နှစ်တွေအတွင်းအများဆုံးဖြစ်ပါတယ်ခင်ဗျာ။
မဟာတကြံတက်နေအင်္ဂါနေ့ညနေခင်း VOA ကထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုစော်ဝင်းလှိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Wagner Robert ဖြစ်ပါတယ်ရှင်။ကျမတို့အခုအသံလွှင့်နေတဲ့ Radio အစီအစဉ် PPTN Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေစဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သွားရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအလုံးအတွေ့ပျော်ရွှင်စရာကောင်းတဲ့နှစ်သစ်ဖြစ်ပါစေရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington.
Thank you.